တရုတ်နိုင်ငံကအရင်သမ္မတထရမ့်လက်ထက်အစိုးရကအမေရိကန်အရာရှိတွေကိုတန်ခတ်အရေးယူလိုက်တဲ့အပေါ်သမ္မတဂျိုးဘိုင်ဒန်အစိုးရကပြစ်တင်ဝေဖန်လိုက်ပါတယ်။တရုတ်နိုင်ငံရဲ့အရေးယူမှုကအကျိုးမရှိသလိုအထက်ဆန်တဲ့လုပ်ရဖြစ်တယ်လို့သမ္မတဂျိုးဘိုင်ဒန်ရဲ့အမျိုးသားလူကြိုရေးကောင်စီပြောခွင့်ရအမီလီဟွန်းကတုံ့ပြန်ပြောဆိုလိုက်တာဖြစ်ပါတယ်။တရုတ်နိုင်ငံကိုရှင်းပြိုင်အသားရဖို့ရေးတပ်ပါတီစလုံးကခေါင်းဆောင်တွေနဲ့ဆွေးနွေးပြီးအမေရိကန်နိုင်ငံရဲ့ယက်တီချက်တခုရယူဖို့ဂျိုးဘိုင်ဒန်ကမျှော်မှန်းထားတယ်လို့လည်းပြောခွင့်ရဟွန်းကပြောပါတယ်။ဗိုလ်တပ်ဦးနှိပ်ကသမ္မတဂျိုးဘိုင်ဒန်ကြံသစ္စာချိန်ဆပြီးမိနစ်ပိုင်းတွင်မှာပဲတရုတ်နိုင်ငံကထရမ့်အစိုးရလက်ထက်တာဝန်ယူခဲ့တဲ့ထိပ်တန်းအမေရိကန်တာဝန်ရှိသူတွေကိုပိတ်ဆို့တက္ကသိုလ်အရေးယူလိုက်တာဖြစ်ပါတယ်။အဲ့ဒီအထက်နိုင်ငံကြီးဝန်ကြီးဟောင်းမိုက်ပုံပီကိုလည်းပါပါတယ်ထရမ့်ရဲ့ကုံသွယ်ရေးအကြံပေးဟောင်းပီတာနာဗာရိုအမျိုးသားလူကြုံရေးအကြံပေးဟောင်းရောဘတ်အိုဘရိုင်ယန်နဲ့သူ့မတိုင်ခင်ကအကြံပေးဂျွန်ဘိုလ်တန်တို့လည်းတရုတ်တပ်တက်ခတ်လိုက်တဲ့ပုံကိုယ်တွေတည်းပါဝင်ပါတယ်